ထိုင်းမြန်မာနယ်စပ်ဖိုဖရာမြို့နယ်တဲမှာတရားမဝင်မြန်မာဆက်နှစ်ဦးတင်ဆောင်လာတဲ့ပစ်ကတ်ကားတစ်စီးမင်းလာခွန်ရဲ့နေမနက်ကတိတ်မှောက်ခဲ့ပြီးလမ်းဘေးကိုထိုးချသွားခဲ့ပြီးတဲ့နောက်၃ဦးကဒဏ်ရာတွေပြင်းထန်ခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ဖိုဖရာမြို့နယ်ထဲမှာအထောက်ထားမဲ့မြန်မာဆက်နှစ်ဦးတယ်ဆောင်လာတဲ့ပစ်ကတ်ကားတစ်စီးဟာမေလ9ရက်နေ့မနက်ကတိတ်မှောက်ခဲ့ပြီးဆက်နှစ်ဦးလုံးဒဏ်ရာရခဲ့တာပါ။အဲ့ဒီထဲက3ဦးကတော့ဒဏ်ရာပြင်းထန်ခဲ့ပါတယ်။ဆက်နှစ်ဦးစလုံးဟာဖိုဖရာဆေးရုံမှာဆေးကုသမှုခံနေရတယ်ဆိုပြီးမျက်မြင်တွေ့ရှိသူတဦးကအခုလိုပြောပြပါတယ်
။ဖိုဖရာမှာဖိုဖရာဥစားပေါ့ထိုင်းမြန်မာနယ်စပ်ဖိုဖရာမြို့နယ်တော့ဖိုဖရာမြို့နယ်ပေါ့မြို့နယ်ထဲမှာအဲ့ဒီဥစားမြန်မာပြည်လာတယ်မနက်ကတည်းကတင်လာတဲ့ကားတောက်ထဲထိုးကြပါထိုးကြပါတဲ့ကားကြတော့ဂျီဘော့ထိုင်းဂျီဘော့ကားကလေးတောက်ပြီးတော့အဲဖုတ်ပတ်စီဂျီဘော့အတွဲလူနာတချို့ကြတော့လည်းအတွဲလူနာပေါ့တချို့ကြတော့လည်းထိခိုက်တဲ့အနေနဲ့ရတဲ့ဟာကဂျီဘော့ဆိုတာပေါ့ဆေးကုသကွန်းတော့ပြီးစစ်သေးကိတ်ကသူကဆောင်ကွင်းနဲ့သူကကားသိမ့်မှောက်သွားတာပေါ့တစ်နှစ်ယောက်ပါလားကားပေါ်မှာတစ်နှစ်ယောက်အလုံးပေါင်းတစ်နှစ်ယောက်ပါလား
ကားပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေဟာလမ်းမဘေးကိုလွင့်စင်လိမ့်ကြခဲ့ပြီးဆက်နှစ်ဦးစလုံးကတော့ဒဏ်ရာရရခဲ့ပြီး၃ဦးကတော့ဒဏ်ရာရပြင်းထန်ခဲ့တယ်ဆိုပြီးအကင်းဖြစ်ပွားတဲ့နေရာကိုတွားရောက်ကူညီခဲ့တဲ့လူမှုကယ်ဆယ်ရေးအဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။ရဲတပ်ဖွဲ့ဝင်တွေလာရောက်စစ်ဆေးချိန်မှာကာမောင်သမားဟာထွက်ပြေးသွားခဲ့တာကြောင့်လူပုံကူးသူတွေနဲ့လူပုံကူးခံရသူတွေဟာဘယ်သူဘဝတွေဖြစ်တယ်လဲဆိုတာကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ဒဏ်ရာရတဲ့မြန်မာတွေကိုဖိုဖရာဆေးရုံရဲ့အရေးပေါ်လူနာဆောင်မှာပို့ပြီးတော့ကူတာမှုပေးနေပါတယ်။ကားမောင်းသူကတော့အခုကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသားတွေကိုနေဆက်တနေရာကနေလက်ခံခေါ်ဆောင်လာတာဖြစ်ပြီးကံဖယ်ဖက်ဆိုတဲ့နေရာကိုပို့ဆောင်ပေးဖို့ခေါ်လာရင်းနဲ့အခုလိုဖြစ်ပွားခဲ့တာပါသူတို့ဟာလမ်းကစစ်စေးဂိတ်ကိုရှောင်ကွင်းမောင်းနေရင်းနဲ့အခုလိုမျိုးအဖြစ်ကိုကြုံရတာဖြစ်ပါတယ်ထိုင်းနိုင်ငံမှာအခုလိုမျိုးလူကုန်ကူးမှုတွေကမကြာခဏဖြစ်ခဲ့ပြီးစစ်စေးဂိတ်တွေကိုရှောင်ကွင်းမောင်းနေရင်းနဲ့ရင်တိုက်မှုရင်မတော်တဆဖြစ်မှုတွေကဖြစ်ခဲ့ပြီး2023ခုနှစ်ထဲမှာတော့ရင်မတော်တဆမှုတွေကြောင့်အထောက်ထားမဲ့မြန်မာ20ကျော်တေဆုံးခဲ့ရပြီး80ကျော်ကဒဏ်ရာရရှိခဲ့ပါတယ်ရှင်